ကင်ပင်နယ်တွင်းမှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ KNU တပ်ဖွဲ့တွေအကြား KNU တပ်မဟာ6နယ်မြေတောင်ပိုင်းဝင်းရင်းမြို့နယ်ထဲမှာမနေ့ညပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့သလိုတပ်မဟာ1နယ်မြေတထုံခရိုင်ဘီလင်းမြို့နယ်ထဲမှာလည်းတင်းလာနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA သတင်းတောက်မှအေးအေးမှကသတင်းပြပို့ထားပါတယ်ခင်ဗျာ
။စစ်အုပ်ချုပ်ရေးကောင်စီကအေပီလတလတာအပြစ်ခတ်ရက်စဲကြောင်းကြေညာထားပေမဲ့ KNU ကရင်မျိုးသားအစည်းအရုံးတက်တွေနဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပါ။မနေ့ကနဲ့တနေ့ကတော့ KNU တက်မှ1နဲ့တက်မှ6နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မနေ့ညတော့ကတိုက်ပွဲအခြေအနေကိုတော့ KNU တက်မှ6ဒုပလာယာခရိုင်ဆက်ဆံရေးရုံးတာဝန်ခံဖတိုစောအက်ဒဝတ်ကအခုလိုပြောပြပါတယ်
။ဝင်းကြီးဝင်းကြီးနဲ့ဒီကြီးတောင်ပိုင်းမှာလေအဲ့မှာမအောင်ကြီးရောမှာမန်ကျမအောင်ကြီးရမျိုးဟာဘယ်လိုလဲဒီတော့အတိုက်ဝကြည့်တယ်။ဟုတ်ကဲ့ကမ္မ6တပင်းပေါ်ဟောဒီပေါ်ရန်သူကငါးငါးယောက်ဟိုကြာတော့ပေါ့။ဒီတန်းနဲ့ဒီကိုပြည့်ကြည့်ကြတော့ဒီတန်းကတော့နောက်အုပ်တော့မှာဒီတော့မအုပ်တော့မှာဒါနဲ့ကြာတော့ရန်သူကဒီကန်သူကတော့ငါးငါးဦးကြာတော့ပေါ့ကျွန်တော်ကတော့မောင်းကြောင်းအဲ့မတက်ဝဲမရှိတော့တော့ချာပြီ။ဒီတော့အဲ့မတက်ဝဲပြီးတော့သူရှောင်းများမရှောက်ပြီးတော့မှာအရာကတူဆက်ကျစင်းနဲ့အမတ်ကြီးရောတူအဆောင်များလိုက်ကြည့်တာဟိုဆက်လာမဆက်ကျစောတယ်လို့လက်ပြပြပြလာကမှာဟုတ်ရောက်ကြည့်ရောမှာ
ကျန်ယူတက်မှာတစ်ထိန်ချုပ်ထားတဲ့ဘီလင်းမြို့နယ်ထဲမှာတော့တနင်္လာနေ့မနေ့ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းကရင်လူခွင့်ရေးအုပ်စု KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါတယ
်ဆိုလို့ရှိရင်တက်မှာတိမှာလည်းစကြောမှာဒီတိုက်ပွဲတွေအော်များလာပြီပေါ့နော်ဒီဟိုကလေတက်မှာတိတထုံခရိုင်ပေါ့နော်ဒီဒီလူမျိုးနယ်မှာဖြစ်တာကကြတော့ဒီ CNN အနေနဲ့စစ်ကောင်စီကြားသားတွေဖြစ်တာပေါ့ဒီလူမျိုးနယ်ခင်ဗျတက်မှာတိဒီလင်းဒီလင်းလက်ပိုင်းနှစ်နာရီလောက်မှာဖြစ်တာခင
်ဗျပုံခရိုင်ထဲမှာတော့မြို့ပေါ်နေထိုင်နေတဲ့လူလူပေါ်တောထဲကလူလူပါအကြောက်တရားတွေနဲ့နေထိုင်နေရတယ်ဆိုပြီးစောနန္ဒစုကပြောပြပါတယ
်အထူးသဖြင့်ဒီဖာပုံကမမောင်တို့ပြောချနေတဲ့လူထုတွေရကြတော့ဟိုပါပေါ့အကြောက်တရားနဲ့နေနေရတာပေါ့
မြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့လက်ရှိမှာ KNU တပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6နယ်မြေတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးကရင်လူထုနေထိုင်ရာနေရာတွေကိုလက်နက်ကြီးတွေကျနေတာကြောင့်အရဲသားတွေဟာအိုးအိမ်စွန့်ခွာပြီးဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေရပါတယ် KNU နဲ့မြန်မာအစိုးရတို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရက်စဲခဲ့ပြီး2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ် NCA အတိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပฏิပက္ခဖြစ်ပွားစရာမရှိဘူးလို့လဲစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်း AFP သတင်းဌာနကိုပြောခဲ့ပါတယ် KNU ကတော့စစ်တပ်အာဏာသိမ်းတာကိုကန့်ကွက်ထားသလိုဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွင်းနာကိုလည်းပြစ်တင်ရှုတ်ချထားပါတယ်။ကရင်ပြည်နယ်အတွင်းတချို့ဒေသတွေမှာတော့ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုလည်း KNU တပ်ဖွဲ့တွေကလုံခြုံရေးယူလိုက်ပါပေးတာတွေလည်းရှိခဲ့ပါတယ်ရှင်
။ကရင်ပြည်နယ်အတွင်း KNU နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုမအေးအေးမှာကစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။